Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ13ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24.50 MHz နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်သတင်းတွေတင်ဆက်တဲ့အခါမှာတော့မြမအရေးအာဆီယံနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်။အာဆီယံရဲ့ဆက်ဆံရေးခေတ်သစ်တစ်ခုအဖြစ်သမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ်။နယူးဒေလီမှာတော့မီးလောင်မှုဖြစ်ပွားလို့လူ29ဦးထက်မနည်းသေဆုံးခဲ့ရပါတယ်။စတဲ့ထိပ်တန်းအောင်သတင်းနေနဲ့အတူအမေရိကန်အာဆီယံထိပ်သီးအစည်းအဝေးရဲ့ပေါ်လူအခွင့်အရေးလှုပ်ရှားသူတဦးရဲ့အမြင်ကဘယ်လိုရှိပါသလဲ။
လုတ်နိုင်တဲ့ဥစ္စာကလည်း American နိုင်ငံအနေနဲ့ရောအာဆီယံနိုင်ငံအနေနဲ့ရောအများကြီးရှိတယ်ဒါပေမဲ့ခက်တာကသူတို့လုတ်နိုင်တဲ့ဟာတွေကိုမလုတ်တာကိုတွေ့ရတဲ့အခါကျတော့တော်တော်အခက်ခဲရောက်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဟိုဘောလီဘော
လ်တန်တန်ခြေဆိုင်လူအခွင့်ရေးလှုပ်ရှားသူမတ်ဝေနှင်းပွင့်တုံနဲ့မင်းမြန်ကမ်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာချောင်းဦးမှာတိုက်ခိုက်မှုတွေအတွင်းနေအိမ်တွေမီးလောင်ပျက်စီးခဲ့ရပါတယ်စစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်အမ်းမြို့နယ်မှာစားနပ်ရိက္ခာရှားပါးနေပါတယ်စတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိပ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုံမင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
Indo-Pacific ဒေသရင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာနေချိန်မှာအာဆီယံနိုင်ငံတွေနဲ့တသားတည်းရှိကြောင်းပြသမှုလို့မြင်ကြတဲ့Washington DC ကအမေရိကန်အာဆီယံထိပ်သီးအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်အာဆီယံဆက်ဆံရေးခေတ်သစ်ကိုရောက်လာပြီလို့ပြောကြားလိုက်ပါတယ်
။ We're not only celebrating 45 years of partnership and friendship between ASEAN and the United States. We're launching a new era.
အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဖြစ်မှုနဲ့မိတ်ဆွေဖြစ်မှုနှစ်ပေါင်း45နှစ်ရှိလာတာအတွက်ကျွန်တော်တို့ရဲ့အောင်ပွဲခံအထိမ့်မှဖြစ်အောင်လည်းမကပါဘူး။အမေရိကန်အာဆီယံဆက်ဆံရေးခေတ်သစ်ထဲကိုရောက်လာတာလည်းဖြစ်ပါတယ်လို့ပြောပါတယ်။ဒီပွဲမှာပဲအမေရိကန်ကအာဆီယံနဲ့ရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးချဲ့မဲ့အစီအစဉ်သစ်တွေကိုပါကြေညာခဲ့တာပါ။လက်ရှိမှာတရုတ်နဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာတောင်တရုတ်ပင်လယ်ပြင်ဒေသရင်းအငင်းပွားနေတဲ့နိုင်ငံတွေထဲမှာအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်၊မလေးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်နေတာပါ။ရေချောင်းဆိုင်ရာစီမံစည်းကမ်းလိုက်နာရေးအတွက်အားဖြည့်ဆောင်ရွက်ဖို့နဲ့တရားဝင်ငါးဖက်မှုတိုက်ဖြတ်ရေးအတွက်ပင်လယ်ပိုင်းနဲ့ထိစပ်နေတဲ့အာဆီယံနိုင်ငံတွေစီတင်မောတွေပို့ပြီးတာအပါအဝင်ဒေသရင်းရေချောင်းစီမံကိန်းအသစ်တွေအတွက်သမ္မတဘိုင်ဒန်အစိုးရအဖွဲ့ကအမေရိကန်ဒေါ်လာတန်60ချထားပေးမှာဖြစ်ကြောင်းပြောပါတယ်။အရှိတောင်အာရှဒေသမှာခုတက်ပို့ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့အာဆီယံအဖွဲ့နဲ့လည်းပို့ပြီးအနီးကပ်ဆောင်ရွက်ဖို့လိုအပ်နေပြီလို့အမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။Washington DC မှာနှစ်ကြာကျင်းပတဲ့ American ASEAN ထိပ်သီးအစည်းအဝေးဒုတိယမြောက်နေ့ဖြစ်တဲ့တောက်ကြံနေ့မှာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ ASEAN နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံရမှာမြန်မာအရေးကိုလည်းအလေးထားပြောဆိုသွားပါတယ်။ ASEAN အနှစ်ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကနိုင်ငံခြားရေးဝန်ကြီး Prak Sokhum နဲ့တွေ့ဆုံရမှာလည်းမြန်မာအရေးဖြည့်ရှင်းဖို့မျှော်လင့်ကြောင်းပြောခဲ့တာပါ
။ We welcome the leadership role that you're playing in ASEAN.
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်ဖို့အတွက်မျှော်လင့်ချက်နဲ့ကြိုးပမ်းမှုတွေအပါအဝင်အာဆီယံကိုဦးဆောင်ပြီးကိစ္စရပ်အတော်များများကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေတာကိုကြိုဆိုပါတယ်လို့ Washington DC American နိုင်ငံခြားရေးဝန်ကြီးဌာနမှအာဆီယံအထူးကိုယ်စားလှယ်လက်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေမှာပဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi နဲ့တွေ့ဆုံချိန်မှာလည်းမြန်မာရေးအလေးထားဆွေးနွေးမယ်လို့ဝန်ကြီး Blinken ကပြောခဲ့တာပါ။Indo-Pacific ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးကောင်းအောင်ကြိုးစားနေတဲ့ American အစိုးရကမြန်မာအရေးအတွက်လည်းအာဆီယံဘုံသဘောတူညီချက်တွေလက်တွေအကောင့်ထဲပေါ်လာဖို့တွန်းအားပေးနေတယ်လို့အခုပထမဆုံးချိန် Washington DC မှာသမ္မတဂျိုးဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးတဲ့ပွဲမှာလည်းမြန်မာဆက်အာဏာပိုင်တွေကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့အာဆီယံခေါင်းဆောင်တွေနဲ့အတူသဘောတူခဲ့တာဖြစ်ပါတယ်အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ချိုးပေါက်မှုတွေနဲ့ပတ်သက်ပြီးတစုံတရာတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပျက်နေကြတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာ89ရက်ထဲရောက်လာချိန်မှာယူကရိန်းအရှေ့ပိုင်းဒေါန်ဘတ်စ်ဒေသက မဟာဗျူဟာအရအရေးပါတဲ့ Saveski Donetsk မြစ်ကိုဖျက်ကူးဖို့အတွက်ကြိုးစားတဲ့ရုရှားတပ်တွေကို Ukraine တပ်တွေကတိုက်ထုတ်ခဲ့တယ်လို့ Britain ထောက်လှမ်းရေးကတောက်ချာနေမှာပြောပါတယ် Ukraine စစ်တပ်ကလည်းဒီမြစ်ပေါ်ကပျက်စီးနေတဲ့စိတ်ခံ border နဲ့ရုရှားစစ်တုံးရင်တွေမီးလောင်ပျက်စီးနေတဲ့ပုံတွေကိုထုတ်ပြန်ခဲ့ပါတယ်တောက်ချာနေမှာပဲ Ukraine မြို့တော် Kiev တရားရုံးတစ်ခုမှာအသက်22နှစ်အရွယ်ရုရှားစစ်သားတူကိုပရမဆုံးစစ်ရာဇဝတ်မှုဖြစ်စစ်ဆေးခဲ့ပါတယ်ဆစွဲခံရသူဟာယူကရိန်းအရှေ့မြောက်ပိုင်းဆမ်မီဒေတာမှာ February 28ရက်နေ့ကလမ်းဘေးမှာစက်ဘင်းကိုတွန်းသွားနေတဲ့အသက်62နှစ်အရွယ်လက်နက်မဲ့အမျိုးသားတူကိုပြစ်ဒဏ်မှုနဲ့တရားစွဲခဲ့တာလို့ယူကရိန်းအစိုးရရှင်တွေကပြောပါတယ်ယူကရိန်းနိုင်ငံဘူချာမြို့ကလေးကနေရုရှားတပ်တွေပြန်ဆုတ်ခွာသွားခဲ့ပြီးတဲ့နောက်ပိုင်းထုတ်ဖော်လာနိုင်တဲ့ရုရှားတပ်တွေရဲ့နှင်းပန်းနှိပ်စက်မှုကိုလက်အင်ကဖျက်တောက်မှုအပါအဝင်စစ်ရာဇဝတ်မှုကင်းပေါင်း 1,000 ကျော်အတွက်စုံစမ်းစစ်ဆေးနေတယ်လို့ယူကရိန်းအစိုးရကပြောပါတယ်ရုရှားအစိုးရကတော့ယူကရိန်းမှာစစ်ရာဇဝတ်မှုကျူးလွန်တာမရှိသလိုဒီရုံးတင်စစ်ဆေးတဲ့အမှုအကြောင်းလည်းမသိသေးဘူးလို့တောက်ကြနေကညင်းဆိုပြောကြပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ရေးဝန်ကြီး Sergey Shoigu တို့ဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးပထမဆုံးဖြစ်တဲ့ဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းနဲ့အမေရိကန်ဘက်ကအပြစ်ခတ်ရစေးတောင်းဆိုခဲ့တာမှာအပအရိကပြဿနာရက်တွေနဲ့ပတ်သက်ပြီးတိုးတက်မှုတစုံတရာမရခဲ့ဘူးလို့ပန်ဒဂန်စစ်ဌာနချုပ်အကြီးတန်းအရာရှိသူကပြောပါတယ်။အခုဆက်သွယ်ပြောဆိုတာဟာရုရှားကပြောဆိုနေတာလေလောက်ရက်တွေကိုတိုက်ရိုက်အပြောင်းလဲဖြစ်စေဖို့ဒါမှမဟုတ်ကြီးကြီးမားမားပြဿနာတစ်ခုခုကိုဖြေရှင်းဖို့ရည်ရွယ်ချက်နဲ့ပြောတာမဟုတ်ကြောင်းလည်းပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကယူကရိန်းမှာအပြစ်ခတ်ချက်ချင်းရက်ဖို့တိုက်တွန်းခဲ့တယ်လို့နှစ်ဖက်ကြားဆက်သွယ်ရေးလမ်းကြောင်းဆက်ဖွင့်ထားဖို့အရေးကြီးကြောင်းပြောကြားခဲ့တယ်လို့ပန်နဂန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တော်တာရှင်များခင်ဗျာ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။ကိုဗစ်ကာယောဂါအဆုံးသတ်ဖို့ဆိုတာဝေးနေပါသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros A. Ghebreyesus ကဒုတိယအကြိမ်မြောက်ကိုဗစ်ကာယောဂါတိုက်ဖျက်ရေးအွန်လိုင်းထိပ်သီးဆွေးနွေးပွဲမှာကြာတာပရင်းနေကသတိပေးလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲကိုဘီလစ်၊ဂျာမနီနဲ့အင်ဒိုနီးရှားတို့ကပူးတွဲကျင်းပခဲ့ကြပါတယ်။အခုဆိုရင်တကမ္ဘာလုံးမှာကိုဗစ်ကာယောဂါကူးစက်မှုတွေတေဆုံးနှုန်းတွေကျဆင်းလာတယ်လို့အစိုးရကသာတွေထွက်ပေါ်လာပြီးမဲ့ဒါဟာဒီယောဂါအဆုံးသတ်သွားပြီလို့ယူဆတာဟာမှားယွင်းတာဖြစ်ပါတယ်။နေရာအားလုံးမှာအဲ့ဒီကိုဗစ်ကာယောဂါအဆုံးမသတ်သေးရင်တော့ဒီယောဂါကတချို့နေရာတွေမှာကြံရှိနေဦးမှာပါလို့ Tedros ကပြောပါတယ်တကယ်တော့နိုင်ငံပေါင်း80ကျော်မှာကိုဗစ်ကာယောဂါဖြစ်ပွားမှုတွေပိုတိုးလာပါတယ်တစ်ချိန်တည်းမှာပဲတစ်ကမ္ဘာလုံးမှာယောဂါဆန့်သက်ကြတာတွေမလုံကြတော့ဘဲဗိုင်းရပ်စ်ပိုမျိုးကွဲတွေပေါ်ထွက်လာတာကိုလည်းအလေးမထားကြတော့ဘူးလို့ပြောပါတယ်ဝင်ငွေနှိမ့်တဲ့အတိုင်းပြည်တွေမှာလူဦးရေတန်ပေါင်း1000နီးပါးဟာအခုအထိကာကွယ်ဆေးမထိုးကြရသေးပါဘူးကျွန်တော်တို့အနေနဲ့ကာကွယ်ဆေးထိုးပြီးသူ80ရာခိုင်နှုန်းအထိအများဆုံးရောက်ရှိအောင်ဆက်လက်ပြီးပံ့ပိုးကူညီသွားမှာဖြစ်ပြီးအဲ့ဒီအထက်ကမှအားအနည်းဆုံးသူတွေကိုအဓိကအာရုံစိုက်နေပါတယ်လို့သူကပြောပါတယ်ဒီတော့အတွင်းမှာပဲအာဖရိကတိုက်ကပထမဆုံးကိုဗစ်ကာကွယ်ဆေးထုတ်လုပ်တဲ့တောင်အာဖရိကနိုင်ငံကဆက်ယုံမှာအမှားစာတွေမရတော့တဲ့အတွက်မကြခင်ပိတ်ရတော့မယ်လို့ New York Times သတင်းစာမှာဖော်ပြထားပါတယ်John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတကမ္ဘာလုံးမှာကိုဗစ်ကာယောဂါဖြစ်ပွားသူပေါင်းကသန်းပေါင်း920ကျော်ရှိပြီးသေဆုံးသူပေါင်းက6သန်းကျော်ရှိပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့မှာတောက်ကြနေကအဆောက်အုံတစ်ခုမီးလောင်ရာအနည်းဆုံးလူ28ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကြောင်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မီးငြိမ်းသွားပြီးနောက်ရှာဖွေလုပ်ငန်းတွေကတော့ဆက်လုပ်နေပါတယ်လို့မီးသတ်ဌာနကအရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်။ဒေသခံ NDTV သတင်းဌာနကတော့လူ40ကျော်မီးလောင်တံရရရှိပြီးဆေးရုံတင်ထားရတယ်လို့ကြေညာသွားပါတယ်။ညူဒီလီမြို့မိသက်ဌာနရဲ့ဒုတိယဦးစီးမှုစုနေချောင်တရီကတော့တေဆုံးသူအဖြစ်အတည်ပြုနိုင်သူ26ရှိကြောင်းပြောပါတယ်။အဆောက်အုံရဲ့တတိယဓာတ်ကိုမရှာဖွေသေးရကြောင်းနဲ့ အဲ့ဒီမှာတေဆုံးသူတွေကိုထပ်မံတွေးရှိနိုင်တယ်လို့မိသားဌာနကိုကိုးကားပြီး CNN 80ရုပ်မြင့်သံကြားဌာနကပြောပါတယ်ဒေတာဆိုင်ရာသတင်းမီဒီယာတွေကတော့ရဲဌာနကိုကိုးကားပြီးအဲ့ဒီအဆောင်အုံတွေကနေလူ60ကနေ90လောက်အထိကဲဆယ်နိုင်ခဲ့တယ်လို့ဖော်ပြကြပါတယ်နယူးဒေလီမြို့တော်အနောက်ပိုင်းရှိဈေးအဆောက်အုံနဲ့လေးတပ်မြောက်မှာနေ့လယ်ပိုင်းကအဲ့ဒီလိုမီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့ဒီမီးလောင်တဲ့အဆောက်အုံပိုင်ရှင်ကိုလည်းဖမ်းဆီးထားတယ်လို့ The Times of India သတင်းစာကဖော်ပြထားပါတယ်အိန္ဒိယကအဆောက်အုံတွေမှာနေထိုင်သူတွေများပြားတာဘေးအန္တရာယ်ကင်းအောင်စီးမြင်လိုက်နာမှုတွေမရှိတာတွေကြောင့်မီးလောင်မှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်အတွင်းကဒလက်ချောင်းကျေးရွာအုပ်စုမှာဆန်နဲ့စားနပ်ရိက္ခာတင်သွင်းမှုတွေကိုမကြသေးခင်ကစလို့စစ်တပ်ကကန့်သက်တားမြစ်လိုက်တာကြောင့်စားနပ်ရိက္ခာပြက်လက်မဲ့အနေအထားကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
။ဆန်ကလုံးဝအဖြစ်ဖြစ်ရှိပါတယ်ဒီမှာဝဲလို့တော့ရတယ်ပါဈေးကတအားကြီးတယ်ဝဲလို့တော့ရတယ်ဆန်နဲ့ဈေးကြီးတယ်ဒီလိုဆိုဒီမှာဒီလိုဒီဆက်စားနေရတာကိုဘယ်လိုလုပ်ကြမလဲဆိုကြောတော့မနေတော့အခုလက်ရှိကဒီဘက်ကတိုက်ဆေးပဲဝဲစားနေရတာကို
လက်ရှိမှာတော့ဒလက်ချောင်းအုပ်စုအတွင်းမှာဆန်တွေဝယ်လို့ရနေသေးတယ်ဆိုပေမဲ့အုပ်စုအတွင်းမှာရှိတဲ့ဆန်တွေကုန်သွားရင်အငတ်ဘေးနဲ့ကြုံတွေ့နိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။တောင်ပေါ်ဒေသဖြစ်တဲ့ဒလက်ချောင်းအုပ်စုမှာကျေးရွာပေါင်း50နီးပါးရှိပြီးတစ်ခုတ်ဝါခုတ်နဲ့တောင်ယာစိုက်ခင်းလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းနေကြသူတွေဖြစ်ပြီးစားတောက်ရေးအတွက်ဆန်ကိုတော့တခြားမြို့နယ်တွေကနေဝယ်ယူတင်သွင်းရပါတယ်။အဲ့ဒီဒလက်ချောင်းအုပ်စုမှာပြီးခဲ့တဲ့နှစ်တွေကလည်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်တို့အကြားတိုက်ပွဲတွေအတွင်းမှာဒေသခံတွေရဲ့စားနပ်ရိက္ခာတည်ယူခွင့်တွေကန့်သတ်ခံခဲ့ရတာကြောင့်စားနပ်ရိက္ခာပြက်လက်မှုတွေကိုကြုံတွေ့ခဲ့ရပူပါတယ်။မလေးရှားနိုင်ငံကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့မြန်မာ36ဦးအပါအဝင်ဒီသတင်းပတ်ထဲမှာထိုင်းနယ်စပ်တွေမှာအထောက်ထားမဲ့ဖမ်းဆီးခံရသူမြန်မာ900ကျော်ရှိတယ်လို့အလုံသမအရေးဆောင်ရွက်သူတွေကပြောပါတယ်။မလေးရှားကိုနေဆက်ကနေတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့မြန်မာ36ယောက်ကိုထိုင်းနိုင်ငံဆုံကလာပြည်နယ်မှာမေလ12ရက်နေ့ကဖမ်းဆီးမိခဲ့ကြောင်းထိုင်းအခြေစိုက်ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမာရေးတာဝန်ခံဦးမင်းဦးကပြောပါတယ်။သူတို့တွေဟာမလေးရှားနေဆက်ပို့ဆောင်ကအဖြစ်တဦးကိုဘတ်ငွေ2000ကားသမားကိုပေးရတယ်လို့ဆိုပါတယ်။ထိုင်းမလေးရှားနေဆက်ဆုံကလာပြည်နယ်အပါအဝင်ပြည်နယ်6ခုမှာမေလ5ရက်နေ့ကနေ12ရက်နေ့အထိတပတ်အတွင်းအထောက်ထားမဲ့မြန်မာ900ကျော်ကိုလူကုန်ကူးသူ14ဦးနဲ့အတူအစုလိုက်အပြုံလိုက်ဖမ်းဆီးခံခဲ့ရပါတယ
်။မေလ14ရက်စနေနေ့မနေ့ခင် VOA ရဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်တဲ့ဒီတွေ့ဆုံမေးမြန်းခန်းတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေကိုသမ္မတဂျိုးဘိုင်ဒန်ကညစာစာပွဲနဲ့တည်ခင်းအပ်ခံခဲ့ပါတယ်။ဒီလိုသမိုင်းဝင်ထိပ်သီးစည်းဝေးပွဲဟာအမေရိကန်အနေနဲ့အာရှနိုင်ငံတွေအပေါ်ထားတဲ့ဂတိတွေခိုင်မာတယ်ဆိုတာပြသလိုက်တာလို့အမေရိကန်အရာရှိတွေကလည်းပြောပါတယ်။ဒါနဲ့ပတ်သက်လို့အင်ဘူရိုရှိသတင်းသွားယူခဲ့တဲ့ VOA အဖွဲ့သူမတ်ခင်ဖြူတွေကိုမန်းမြသစင်အောင်က VOA စတူဒီယိုထဲမှာမေးမြန်းဆွေးနွေးထားတာကိုနားဆင်ကြည့်ပါခင်ဗျာ။
အာဆီယံရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုမနေ့ညရုံးကသမရအင်ဖြူတော်မှာသမရဂျိုးဘိုင်ဒန်ကညစာစာပွဲနဲ့တက်ခင်အခန့်ခဲ့ပါတယ်ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေအပေါ်မှာထားတဲ့ဂတိကဝတ်တွေခိုင်မာတယ်ဆိုတာကိုပြလိုက်တဲ့ထိပ်သီးအစည်းအဝေးပွဲဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ဒီထိပ်သီးအစည်းအဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းသွားရောက်ယူထားတဲ့ကျမတို့ VOA အဖွဲ့သားဒီမခင်ဖြူထွေးကစတူဒီယိုရဲ့ကိုရောက်ရှိနေပါတယ်သူအမေးမြန်းပြီးတော့တင်ပြပေးချင်ပါတယ်ဒီမခင်ဖြူထွေးရဲ့ဒီ American ဒီ ASEAN ထိပ်သီးအစည်းအဝေးပွဲဒုတိယနေ့ဒီကနေ့အကျင်းပတယ်ဆိုတော့ဒီအစည်းအဝေးပွဲအစီအစဉ်နေနဲ့ပတ်သက်ပြီးတော့တိထားတဲ့လောက်ကိုပြောပြပေးပါဦး
โอเคဒီကနေ့ကတော့ဟိုဆွေးနွေးပွဲတွေအတော်များအလုံးကိုဒီနိုင်ငံခြားရေးဌာနမှာပဲလုပ်သွားမှာပေါ့เนาะဒီကနေ့ကမှတကယ်ကိုဒီသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေအချိန်ယူပြီးတော့ဒီထိပ်သီးအထူးစည်းဝေးကိုကျင်းပမယ့်အချိန်ဖြစ်ပါတယ
်အဲ့တော့ဒီစည်းဝေးပွဲမှာပေါ့เนาะမြန်မာအရေးကိုလည်းဦးစားပေးပြီးတော့အဓိကထားပြီးတော့ဆွေးနွေးမယ်လို့မျှော်လင့်နေကြတာလည်းရှိတယ်တစ်ဖက်မှာကြတော့လည်း ဒီမြန်မာစစ်ကောင်စီကိုအတိမတ်မပြုဖို့နောက်ပြည်သူ့ဒီမိုကရေစီနီးလမ်းကျရွေးကောက်ထားတဲ့ NUG အစိုးရကိုပဲအတိမတ်ပြုဖို့ NUG ဘက်ကနေပြီးတော့ဖိအားပေးတောင်းဆိုနေရတယ်လည်းရှိတယ်။ဒီတော့ဒီ NUG အစိုးရအပေါ်မှာပေါ့နော်အမေရိကန်အနေနဲ့ဘလောက်အထိအတိမတ်ပြုလာနိုင်မယ်လို့ထင်ပါတယ်လဲ။
ဟုတ်ကဲ့ဟိုအမေရိကန်အစိုးရအနေနဲ့ကတော့သူကတော့တခြားလုံးပြောလာတာကဒီမြန်မာနိုင်ငံဒီမိုကရေစီပြန်လဲဟိုထားရှိနိုင်ဖို့အတွက်เนาะလိုအပ်တဲ့အဲ့ဒီအတွက်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့သူကတော့အမြဲတမ်းထိတွေ့ဆက်ဆံသွားမယ်ဆိုတော့အမေရိကန်ကဒါတခြားလုံးပြောလာခဲ့တာပါဒီလိုပြောလာတဲ့အတိုင်းလဲအခုဒီကနေ့ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာလဲဒီမြန်မာစစ်တပ်အကြီးအကဲကိုဒီစီးဝေးကိုဖိတ်ခေါ်တာမဟုတ်တဲ့အပြင်ကိုပဲဒီမြန်မာနိုင်ငံဘက်ကဒီအတိုက်အခံအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးတော်စင်မအောင်ကိုပါဒီလိုထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့တစ်ချိန်တည်းမှာပဲတွေ့ဆုံနိုင်ငံခြားရေးဌာနပါပေါ့နော်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကမနေ့ကပဲတွေ့ဆုံတာတွေရှိခဲ့တယ်လုပ်ခဲ့တယ်ဆိုတော့ဆိုလိုတာကဒီလိုအချိန်မျိုးမှာလည်းမြန်မာအရေးကိုသူတို့အလေးထားတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကပြတာတာဖြစ်ပါတယ်ဒါပေမဲ့သူတို့ကဒါကို NUG ကိုအစိုးရတရက်အနေနဲ့အသိမဲ့ပြုတ်ဖို့ဆိုတဲ့အဆင့်လောက်အထိကတော့ဒါကခက်ခဲနိုင်ပါတယ်။ဘာလို့ဆိုတော့နိုင်ငံတကာဆက်ဆံရေးမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုကြားမှာဒီလောက်ထိဒီအတိုက်ခံဆိုရတဲ့ကိုအသိမဲ့ပြုဖို့ဆိုတာတွေကဒါအဆင့်အများကြီးရှိပါတယ်။ဟိုလွယ်ကူတဲ့ကိစ္စတစ်ခုတော့မဟုတ်ပါဘူး။အပြင်ကိုဒီအာဆီယံနိုင်ငံတွေဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းအာဆီယံနိုင်ငံတွေထဲမှာကဟိုအခုလက်ရှိအချိန်အထိမြန်မာအချက်တဲကိုကူညီဖြည့်ရှင်းဖို့အတွက်ဆက်ဆက်ဆောင်ရွက်တဲ့နေရာမှာဟိုအတိုက်ခံနေတဲ့တိုက်ရိုက်ပြောဆိုတာမျိုးကတိတ်ကြဲကြဲပြင်းပြဘာမှမရှိသေးဘူးအတိအကကဒီစစ်ကောင်စီနဲ့ပဲတိုက်ရိုက်သူတို့ဟိုထွေဆုံဆွေးနွေးတာမျိုးတွေလုပ်နေတာဖြစ်တယ်ဆိုတော့ဒီလိုအနေထားမျိုးမှာတော့ဒီအာဆီယံထိပ်သီးအစည်းအဝေးအေးမာဒီမြန်မာဒီအတိုက်ခံတွေကိုတရက်ဝင်အသိမှတ်ပြုလာတဲ့အထိဖြစ်လာဖို့အထိကတော့မျှော်မှန်းဖို့ကတော့နည်းနည်းခက်အောင်မယ်လို့တော့ထင်ပါတယ်
အဲ့တော့ဒီတော့ဒီလက်ရှိကြိုးပမ်းနေတဲ့အာဆီယံရဲ့ဘုံသဘောတူညီချက်9ရက်ပေါ့နော်ဒီ9ရက်ကိုလည်းဟိုလက်ရှိမှာရေးရရရတိုးပြီးတော့ဆောင်ရွက်နိုင်တာကိုလည်းသိပြီးတော့မတွေ့ရသေးဘူးအဲ့တော့ဒီနေရာမှာဒီအာဆီယံဘုံသဘောတူညီချက်တွေကိုဟိုဒီကြိုးပမ်းဆောင်ရွက်တာနဲ့ပဲမြန်မာနိုင်ငံရဲ့အကျက်အတဲတွေကဖြည့်ရှင်းသွားနိုင်မယ်လို့ထင်လားဒီထက်ပို့ပြီးတော့ကြော်ပြီးတော့လုတ်ဖို့ကောလိုတယ်လို့မထင်ဘူးလား
ဟုတ်ကဲ့ဆိုတော့ပြီးရလွန်ခဲ့တဲ့တစ်နှစ်ပေါ့အာနာသိမ့်မှုနောက်ပိုင်းအခြေအနေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီအာဆီယံအနေနဲ့မြန်မာအပါအဝင်သဘောတူထားတယ်ဒီဘုံသဘောတူညီချက်၅ရက်ကိုဘလောက်အတိုင်းတာထိအကောင့်ထဲပေါ်နိုင်လဲဆိုတော့ပြန်ကြည့်မယ်ဆိုလို့ရှိရင်တော့မမ်းမြသစင်အောင်မေးတယ်မေးကိုပြောရရင်တော့ဒါမလုံလောက်ဘူးဆိုတော့ထင်ရှားတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့အခုဒီမြန်မာစစ်တပ်စစ်ကောင်စီကိုယ်တိုင်ဒီမှာပါဝင်ပြီးတော့သဘောတူညီချက်တွေကိုလိုက်ရောထားပေမဲ့လို့ဘာမှသူတို့ဘက်ကအကောင့်ထဲပေါ်တာအခုချိန်ထိမရှိဘူးဒီပေါ်မှာအာဆီယံအနေနဲ့လည်းထိထိရောက်ရောက်ဖိအားပေးဆောင်ရွက်နိုင်တာမရှိဘူးအနည်းဆုံးစင်ပြောရလို့ရှိရင်နိုင်ငံရေးကိစ္စတွေဘေးဖယ်ထားအောင်လက်ရှိအချိန်ဒီမှာလူသားချင်းစာနာမှုအကျက်တဲ့လူအချက်တွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့ဒီအပေါ်မှာဒါကိုဒီအကူအညီတွေပေးနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်တဲ့အစ်စ်မာတော်မှာပဲခက်ခဲနေရှိနေတယ်အာဆီယံဆိုတာကလည်း consensus ပေါ့နော် five consensus လို့သူပြောတဲ့အထက်ကအားလုံးသဘောတူညီမှလုပ်လို့ရတဲ့ကိစ္စဖြစ်တယ်ဆိုတော့ဘာလို့လို့နောက်နေအခုမလေးရှားနိုင်ငံကနေပြီးတော့ဘာပဲဖြစ်ဖြစ်ဒီအတိုက်ခံနေတဲ့ဗာညှိနှိုင်းဆွေးနွေးပြီးတော့မြန်မာရေးကိုဖြည့်ရှင်းပါလို့ပြောပေမဲ့လို့လည်းကျန်တဲ့နိုင်ငံတွေကပါဝင်လာမျိုးလောလောဆယ်မှာမထွေရသေးဘူးဆိုတော့ဒီအာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာနှောင့်နှေးနေတာကတော့သိကြတယ်ဒါကြောင့်မလို့အမေရိကန်ကလည်းဒါကိုကြော်လွန်ပြီးတော့ဘာတွေလုပ်နိုင်မလဲဆိုတာကိုဟိုဒီထိပ်သီးဆွေးနွေးပွဲကနေဖိအားပေးမလားပေါ့လူခွင့်ရေးဖွဲ့တွေကလည်းဒါကိုပဲတိုက်တွန်းနေတာအာဆီယံသွားနေတဲ့လမ်းကြောင်းဒီမလုံလောက်တော့ဘူးတိထက်ပို့ပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတဲ့တိုက်တွန်းမှုတွေကတော့ရှိနေတယ်ဆိုတော့လုံလောက်လားလို့မေးရင်တော့မလုံလောက်တာတော့သိကြပါတယ်
အဲ့တော့ဒီမှာမြမရေးအပါဝင်ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဒီဆွေးနွေးပွဲမှာဆွေးနွေးကြမယ်လို့မျှော်လင့်ထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီအာဆီယံဒီဒေတာရင်းနိုင်ငံတွေမှာကြတော့သူတို့မှာကလည်းနိုင်ငံတွင်းမှာလူခွင့်ရေးပြဿနာတွေကရှိနေတယ
်ဟုတ်ပါတယ်
ဆိုတော့ဒီနိုင်ငံတွေမှာဒီသူတို့ပြန်ရောက်သွားတဲ့အခါကြတော့ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဘလောက်ထိအလေးထားပြီးတော့လိုက်နာဆောင်ရွက်မယ်လို့ထင်တယ
်ဟုတ်ပါတယ်အာဆီယံနိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းဟိုကျမတို့သိတဲ့အတိုင်းပဲနိုင်ငံအများစုကဒါဟိုရွေးကောက်ပွဲတောင်တချို့ဆိုရင်မရှိတဲ့နိုင်ငံတွေဖြစ်တယ်ဟိုလူခွင့်ရင်းနဲ့ပတ်သက်ပြီးတော့လည်းဝေဖန်ခံရတဲ့နိုင်ငံတွေအများကြီးရှိတယ်ဥမာဟိုဒီဖိလစ်ပိုင်နိုင်ငံဆိုလို့ရှိရင်လည်းသမ္မတဒူတာတေရဲ့ဒီအာဒီမူရစီဝါတိုက်ဖြတ်ရေးကိစ္စတွေမှာတော့အတိုက်ခံတွေကိုနှိမ်နင်းတဲ့နေရာမှာဝေဖန်ခံရတာတွေရှိတယ်အလားတူပဲကမ္ဘောဒီးယားလိုနိုင်ငံမျိုးနှစ်ပေါင်း30ကျော်40နီးပါးအုပ်ချုပ်လာတဲ့ဟွန်ဆန်အာနာချင်းဆန်အုပ်ချုပ်တဲ့အတိုက်ခံတွေကိုနှိပ်ကုတ်တယ်ဆိုတာမျိုးတွေရှိတယ်ဆိုလိုတာကဒီအာဆီယံနိုင်ငံတွေကြားမှာပဲသူတို့ကိုယ်ပိုင်အကျက်တဲတွေရှိတယ်လူခွင့်ရင်းနဲ့ပတ်သက်လို့ရှိရင်လည်းဝေဖန်ထောက်ပြစရာတွေရှိနေတယ်ဒီမိုကရေစီနီးကျအပြည့်အဝရှိတဲ့နိုင်ငံတွေဖြစ်မနေဘူးဆိုတဲ့အခါကျတော့ဒီလိုအခြေအနေမျိုးမှာမြန်မာအရေးကိုပြောဆိုတဲ့နေရာမှာလဲဒါကတော့ဘယ်လောက်ထိထိရောက်မလဲဆိုတာဒါခက်မှန်းလို့ရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်တော့မှအတွင်းမှာပြဿနာတွေရှိနေတဲ့အခါကျတော့ဒီလိုအနေထားမျိုးမှာတော့မြန်မာနိုင်ငံလူခွင့်ရေးကိစ္စကိုဆောင်ရွက်တဲ့နေရာမှာနောက်နှေးမှုတွေကတော့ရှိနေမှာပါပဲ
အဲ့တော့ဒီတော့ဒီစည်းဝေးရနေပြီးတော့မြမအရေးတွေဘာတွေညှော်လင့်လို့ရမလဲရလက်ကောင်းတစ်ခုဖြစ်လာမယ်လို့ရောညှော်လင့်နိုင်မလား
ဟုတ်ကဲ့အများကြီးတော့ညှော်လင့်ဖို့တော့ခက်ပါလိမ့်မယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အာဆီယံအနေနဲ့လက်ရှိအခြေအနေမှာမြန်မာရင်းနဲ့ပတ်သက်ပြီးဆောင်ရွက်လာတာဒါအတော်ကြီးကိုပြင်းထန်လာတဲ့ဆောင်ရွက်မှုလို့တော့ပြောလို့ရပါတယ်အာဆီယံဆိုတာကသူတို့ရဲ့ဒီ non interference ပေါ့နော်ဟိုတခြားနိုင်ငံဒီပနိုင်ငံတခုရဲ့ကိစ္စရေးရာတွေမှာဂျားဝင်မဆောင်ရွက်ဘူးဆိုတော့ရက်တီချက်နဲ့အများကြီးရက်တီလာခဲ့တာဆိုတော့မြန်မာရင်းမှာအခုလောက်အထိဘုံသဘောတူညီချက်၅ရက်ချမှတ်ပြီးတော့ဆောင်ရွက်လာတာမျိုးနော်အာဆီယံနိုင်ငံထဲမှာတချို့ဒီတိုးတက်တဲ့နိုင်ငံတွေကမြန်မာစစ်တပ်ကိုဝေဖန်ပစ်တင်ရှုံချတာထိပ်သီးစည်းဝေးတွေမှာပါဝင်ခွင့်ပြူလောက်တဲ့အထိလှုပ်လာတာကိုတောင်မှပဲဒါကအာဆီယံနိုင်ငံတွင်းမှာအများကြီးပြောင်းလဲတိုးတက်လာတာလို့ကျွန်တော်တို့ပြောရမှာပါဆိုတော့ဟိုအဲ့ဒီလောက်ထိတော့ဖြစ်လာပြီဒါပေမဲ့တီးထက်ပို့ပြီးတော့ထက်ထဲဝင်ဝင်ဆိုတာမျိုးဒီအာဆီယံထိပ်သီးဆွေးနွေးပွဲကနေပြီးတော့အမေရိကန်ကရောအာဆီယံကိုဘလောက်ထိဖိအားတွေပေးပြီးတော့မြန်မာနိုင်ငံအတွက်ပို့ပြီးတော့ပြင်းထန်တဲ့ရည်တည်ချက်မျိုးဖြစ်လာမလားဆိုတာမျှော်လင့်ဖို့မှာတော့နည်းနည်းတော့ဟိုတိတ်တော်မလွယ်ကူဘူးလို့ပြောရမှာပေါ့နော်ဆိုတာပြောသူအာဆီယံနိုင်ငံတွေချားမှလည်းကွဲလွဲမှုတွေကလည်းရှိနေတဲ့အခါကျတော့အမြင့်ဆုံးမျှော်လင့်နိုင်မယ်ဆိုလို့ရှိရင်တော့လေလက်ရှိအနေအထားမှာစစ်တပ်ကိုပြင်းပြထန်တာဝေဖန်မယ်ဒီအပေါ်မှာပို့ပြီးတော့ဖိအားပေးပြီးတော့ဒီဘုံသဘောတူညီချက်၅ရက်ကိုပို့ပြီးတော့ခက်မြန်မြန်ဆန်ဆန်နဲ့အကောင့်ထဲပေါ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲပေါ့အဲ့ဒီလောက်တဲ့အများကြီးတော့မျှော်လင့်လို့ရမယ်လို့တော့ကျွန်တော်တော့အသိမထင်ပါဘူ
းဟုတ်ကဲ့ပါမက်ကင်ဖြူထွေးကျေးဇူးအများကြီးတင်ပါတယ်နော်
ထေဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မက်ကင်ဖြူထွေးနဲ့မမ်းများသဇင်အောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပေါ်မှာလူအခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းကြည့်ရအောင်ပါဝါရှင်တန်ဒီစီမှာကျင်းပနေတဲ့အမေရိကန်အာဆီယံနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကတော့တောက်ကြနေမှာအဆုံးသတ်သွားပါပြီမြမအရေးကိုပါထဲသွင်းဆွေးနွေးကြတဲ့ဒီထိပ်သီးစည်းဝေးပွဲကနေမျှော်လင့်နိုင်စရာဘာတွေရှိနိုင်ပါသလဲဆိုတာကိုတော့လူအခွင့်အရေးလှုပ်ရှားသူတူဦးဖြစ်တဲ့မတ်ဝေနှင်းပွင့်တုံကိုဆက်သွယ်မေးမြန်းထားတာရှူစားကြရအောင်ပါခင်ဗျာ
မန်ဝင်းနှင်းပွင့်တော်ရေမင်္ဂလာပါခင်ဗျာအခုဆိုလို့ရှိရင်ဒီဝါရှင်တန်ဒီစီမှာအမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့နောက်ဆုံးနေ့ဖြစ်ပါတယ်အဲ့တော့ဒီမြန်မာနိုင်ငံရေးအကြက်တဲနဲ့ပတ်သက်လာရင်ဒီထိပ်သီးဆွေးနွေးပွဲကနေဟလာဟိုဘလောက်ထိပေါ့ညှော်လင့်နိုင်မလဲခင်ဗျာ
မြန်လင်းချက်ကတော့ကျမတို့ပြည်သူလူထုတွေကဟိုအတွေ့ပြည်တွင်းမှာနေတဲ့သူရောပြည်ပမှာနေတဲ့သူတွေကတော့မြန်လင်းချက်ကတော့ရှိပါတယ်ဒါပေမဲ့လုတ်နိုင်တဲ့ဥစ္စာကလည်း American နိုင်ငံအနေနဲ့ရောအာဆီယံနိုင်ငံအနေနဲ့ရောအများကြီးရှိတယ်ဒါပေမဲ့ခက်တာကသူတို့လုတ်နိုင်တဲ့ဟာတွေကိုမလုတ်တာကိုတွေ့ရတဲ့အခါကျတော့တော်တော်အခက်ခဲရောက်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဟိုဗောလီဘောပုတ်တဲ့ပုံစံမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါမျိုးကျတော့တကယ်ကိုအားမရတာမျိုးတွေတွေ့ရတယ်ကျမတို့ဖြစ်ချင်တာကဘာလဲဆိုတဲ့အခါကျရင်အခုမြန်မာနိုင်ငံအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုတွေခံစားနေရတာကတော်တော်ခက်ခက်ခက်ခဲကိုခံစားနေရတာလူအခွင့်အရေးအခြေအနေပြီးရင်ဒီ humanitarian အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းတော်တော်ကိုစိုးရွားတဲ့အခြေအနေမှာရောက်နေတဲ့အခါကျတော့ဒီလို volleyball ပုတ်မဲ့အစားကိုလုံနိုင်တဲ့ဟာမျိုးကိုလှုပ်ဖို့ကျမတို့ကမျှော်လင့်တယ်American ဆိုလို့ရှိရင်လည်းတို့လုံနိုင်တဲ့စီးပွားရေးပိတ်ဆို့မှုတွေ sanction တွေပြီးရင်တကယ်ကိုအရေးယူလုံနိုင်တဲ့ဟာတွေရှိတဲ့ဟာကိုလှုပ်ဆောင်စေချင်တယ်အာဆီယံဆိုလို့ရှိရင်လည်းတို့ကအများအားပြောတာကတကယ်တမ်းကြလို့ရှိရင်ညှိနှိုင်းဆွေးနွေးဖို့dialogue လုပ်ဖို့ဆိုတာဒါကျမတို့ပြည်သူလူထုတွေဘက်ကလုံးဝသဘောမတူနိုင်တဲ့အရာတွေပေါ့နော်ဒါပေမဲ့အခုအချိန်ထိကတော့တော်တော်ညှော်လင့်ချက်ကတော့နည်းနည်းနည်းတယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနှစ်တုန်းကဟလာအင်ဒိုနီးရှားမှာအာဆီယံဘုံသဘောတူညီချက်၅ရက်ကိုချမှတ်ခဲ့တယ်ဟိုဒါကိုမြန်မာဘက်ကလိုက်အကောင့်ထဲပို့ဖို့ဆိုပြီးတော့ပြောထားပေမဲ့လည်းအခုချိန်ထိတေချာတေတေချာအကောင့်ထဲပို့တာမျိုးမတွေ့ရဘူးပေါ့ဆိုလိုတာကတော့ဒီဟာကအလုတ်သိမ့်မဖြစ်ဘူးဆိုပြီးတော့ဝေဖန်သုံးသပ်မှုတွေရှိတယ်အဲ့ခါကျတော့ဒီအမေရိကန်ပဲဖြစ်ဖြစ်အာဆီယံကပဲဖြစ်ဖြစ်ပေါ့နော်ဟိုတကယ်လှုပ်တင်လှုပ်ထိုက်တဲ့အခြားနီလန်ဘလူဟာမျိုးတွေရှိနိုင်မယ်လို့မြင်မိလဲခင်ဗျာ
ကျမပထမအဦးဆုံးပြောချင်တာကတော့ဒါပြည်သူလူထုတွေရဲ့ဆန္ဒကိုနားထောင်ဖို့အဓိကအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့အခုဒါတစ်နှစ်တောင်ကြာလာပြီဒီ၅ချက်ဆိုတော့သဘောတူညီချက်မပြောနိုင်အောင်တခြားဟာတွေတောင်မှဟိုအခြေခံလူအခွင့်အရေးကိစ္စတွေတောင်မှသူတို့တွေကဘာမှအကောင့်ထဲပေါ်ပေးခဲ့တာမရှိဘူးစစ်ကောင်စီကနေပြီးတော့အဲ့တော့ ဒီစစ်ကောင်စီနဲ့ညီနားဆွေးနွေးရင်ကောင်းမလားသူတို့လုတ်ပေးတိုင်းကလူခွင့်ရေးကိစ္စတွေဖြစ်လာမလားဆိုပြီးတော့မျှော်လင့်နေတာထက်ဆိုင်ဒီ American အစိုးရပဲဖြစ်ဖြစ်နိုင်ငံတကာအစိုးရတွေနိုင်ငံတကာအတိုင်းဝိုင်းကဒီသူလူထုတွေရဲ့ဆန္ဒကိုအဓိကနားထောင်ပေးဖို့အဓိကလေးစားဖို့လိုအပ်တယ်လို့ကျွန်မပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပြည်သူလူထုတွေကအခုချိန်ထိအသက်နဲ့ရင်းပြီးတော့ဒီကျွန်တော်တို့ရဲ့ဒီမိုကရေစီအတွက်လူအခွင့်အရေးအတွက်ကိုအခုတိတိုက်ပွဲဝင်နေတာလေဒါစစ်ကောင်စီဆိုတာကသူတို့ကတတ်နေတာစစ်ကောင်စီဆိုတာလူအခွင့်အရေးချိုးဖောက်မှုတွေကိုလုပ်နေတာဆိုတဲ့အခါကျတော့ဘသူနဲ့ညှိနှိုင်းဆွေးနွေးရမယ်ဘသူရဲ့ဆန္ဒကိုပို့ပြီးတော့လေးစားရမယ်ဆိုတာကဟိုပညာတတ်တဲ့သူတိုင်းကနည်းနည်းအမ်စဉ်းစားကြည့်လို့ရပါတယ
်ဟောဒီနေရာမှာပေါ့နော်ဒီလူအခွင့်အရေးကိစ္စဟိုပါလာတဲ့ကြောင့်မမေးချင်တာကဒီမြန်မာနိုင်ငံတွင်းမှာဟလာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကြားမှာဘယ်လောက်ထိတိုက်တိုက်တွန်းတွန်းဟိုပြောဆိုဆွေးနွေးမယ်လို့မျှော်လင့်မိလဲခင်ဗျာ
ကျမတို့ကတော့အခုဒီမြန်မာနိုင်ငံအကြောင်းပြောရဲဆိုတော့နည်းနည်းဟိုပို့ပြီးတော့ passionate ဖြစ်တာပေါ့နော်အဲကျမတို့ကမြန်မာပြည်ကလာတဲ့မြန်မာလူမျိုးတွေဖြစ်တဲ့အခါကျတော့အဲကိုယ်နိုင်ငံအကြောင်းကိုတော်တော်များများစဉ်းစားပြီးတော့အဲစိုးရိမ်တာတွေပြောလို့ရတယ်ဒါပေမဲ့အဲတကယ်တမ်းဒီလိုနိုင်ငံတကာအတိုင်းဝိုင်းနေတွေ့တဲ့အခါကျလို့ရှိရင်တို့ကတော့ပို့ပြီးတော့တန်တမာရေးရဆန်တယ်ပြီးရင် diplomatic ဆန်တဲ့အခါကျတော့တို့ပို့ပြီးတော့စဉ်းစားတာ geopolitics ပေါ့ဒီနိုင်ငံအဲဒီ ASEAN နဲ့စကားပြောမယ်ဆိုလို့ရှိရင်တို့ပို့ပြီးတော့စဉ်းစားမှာစီးပွားရေးကိစ္စပါမယ်စီးပွားရေးကိစ္စပြောလာတဲ့အခါကျလို့ရှိရင်လည်းတရုတ်ကပါလာတဲ့အခါကျတော့မြန်မာနိုင်ငံအရေးရတော့ပြောရင်တော့ပြောမယ်ဒါပေမဲ့အဲ့လောက်ထိအရန်အရေးကြီးတဲ့ priority ထဲမှာမပါဘူးလို့တော့ကျွန်မမြင်မိတာပေါ့နော်ဒါပေမဲ့လေအဲသူတို့လှုပ်တင်လှုပ်ထိုက်တဲ့ဟာတွေရှိတာဖြစ်တဲ့အတွက်ကိုအဲအိုက်ကိစ္စကိုတော့ဆွေးနွေးမယ်လို့ကျွန်မမျှော်လင့်တယ်သူတို့မဆွေးနွေးသွားရင်လည်းကျွန်မတို့အဲနိုင်ငံတကာမှာရောက်နေတဲ့ပြည်သူလူထုတွေရဲ့ပြီးတော့ပြည်တွင်းထဲမှာရှိတဲ့ပြည်သူလူထုတွေကလှုပ်တင်လှုပ်ထိုက်တာကိုဆက်ပြီးတော့လှုပ်သွားဖို့အစီအစဉ်တွေကတော့ရှိပြီးသားဖြစ်ပါတယ်ကျွန်မတို့ဒီကိစ္စကတော့ရက်သွားမှာမဟုတ်ဘူးသူတို့ပြောပြောမပြောပြောပေါ့နော်ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဟလာစီးပတိပခတွေကြောင့်ဟလာပြည်တွင်းဒုက္ခတွေအများကြီးထွက်ပြေးတင်းရှောင်နေရတယ်ပုန်းခိုနေရတယ်အဲ့ခါကျတော့ဒီအာဆီယံကအခုလုပ်မဲ့လူသားချင်းစာနာမှုအကူအညီတွေကစစ်ကောင်စီရဲ့ကိုယ်စားလှယ်တွေနဲ့ဟိုထိတွေ့ဆက်ဆံဆွေးနွေးပြီးတော့ဟိုလှုပ်သွားမဲ့လမ်းကြောင်းမျိုးလို့ဝေဖန်နေတာရှိတယ်ခင်ဗျတကယ်လိုအပ်နေတဲ့လူတွေလက်ထဲကိုရောက်ရှိဖို့ဆိုရင်ဘယ်လိုမျိုးတိုက်တွန်းမှုတွေလိုအပ်တယ်လဲဘယ်လိုလှုပ်ဆောင်မှုတွေဖြစ်သင့်ပါတယ်လဲခင်ဗျ
အဓိကဟို basic ဥစ္စာကိုကြည့်မယ်ဆိုလို့ရှိရင်ကျမတို့ဒီမှာအဲစိဘေးဆောင်ဒုက္ခတွေတွေရှိတယ်ပြီးရခါကြရင်တကယ်ကိုဒုက္ခရောက်နေတဲ့ဒုက္ခတွေတွေရှိတယ်ဒီလူတွေဖြစ်လာအောင်လုပ်နေတာကစစ်ကောင်စီကလုပ်နေတာဆိုတော့ဒီစစ်ကောင်စီကိုအတုံးချပြီးတော့ဒီစိဘေးဆောင်ဒုက္ခတွေတွေစီကိုအဲရိတ်ခါပို့မယ်ဆိုတာဒါဘလို့မှမဖြစ်တဲ့အရာပေါ့နော်အခုတကယ်တမ်းသာသူတို့ဒီစိဘေးဆောင် IDP ရလူတွေကိုဒါကူညီနေဆိုလို့ရှိရင်ထိုင်းနိုင်ငံကတဆင့်အဲ cross border aid ပုံစံမျိုးစီစဉ်လို့ရတယ်ပြီးရင်တခြားနိုင်ငံကနေပြီးတော့လည်းစီစဉ်လို့ရတယ်စစ်ကောင်စီကနေတဆင့်သွားဖို့ဆိုတာပထမဦးဆုံးအနေနဲ့ကမဖြစ်သင့်တဲ့အရာပြီးရင်လည်းလုပ်ရင်လည်းတကယ်တမ်းအထိရောက်မဲ့အရာမျိုးမဟုတ်ဘူးအခုကျမတို့တိုင်းနာဒေသတွေမှာဆိုကြည့်မယ်ဆိုလို့ရှိရင်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေဆိုတာသူတို့မှာ system နဲ့ရှိပြီးသားသူတို့ဘယ်လိုမျိုးဒီရိတ်ခါကိုတည်ယူပို့ဆောင်လို့ရတယ်ဆိုတဲ့ဟာမျိုး system ရှိပြီးသားအဲ့လိုမျိုးပဲကျမတို့မှာ NUG အစိုးရရှိတယ်NUG အစိုးရကတဆင့်သွားမယ်ဆိုရင်လည်းသူတို့ကွန်ရက်ကနေတဆင့်ဘလို့မျိုးထိရောက်တဲ့သူတွေစီလိုအပ်တဲ့သူတွေစီတွားလို့ရတယ်ဆိုတာမျိုးရှိတယ်စစ်ကောင်စီကတဆင့်သွားမယ်ဆိုတာဒါမဖြစ်သင့်တဲ့အရာပေါ့နော်ဒီလိုကျွန်မပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့မဝင်းနင်းပွင့်တော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကိုကျေးဇူးတင်ပါတယ
် VOA စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တင်ဆက်နေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာကနေအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာမကြခင်မှာအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်တော့မှာပ
ါ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့သုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာဘီတင်ဘီအမကြီးဒုတိယမြောက်အဲလစ်ဘက်ဟာဒီနှစ်ထဲမှာနန်းသက်အနှစ်80ပြည့်သွားပြီဖြစ်ပါတယ်ဘီတင်သမိုင်းမှာတော့သူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘီအမမျိုးမရှိခဲ့ဘူးပါဘူးအခုလိုနန်းသက်80ပြည့်ချိန်မှာပဲတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေလည်းပေါ်လာပါတယ်။ AP နဲ့ Writers သတင်းတွေကိုစူးစီးထားပြီးတော့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်ဗျာ
။ There's a path we must choose sometime. Gotta stand up and fight.
1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရာမမြောက်ဂျော့ချ်ဘယင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗီဒီဘယင်မကြီးဒုတိယမြောက်အဲလီဇဘက်ထီးနဲ့ရက်ရွာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းသက်80ပြည့်သွားခဲ့ပါပြီဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000အတွင်းမှာအခုလိုအနှစ်80အထိထီးနဲ့ရက်ရွာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းသက်ရှိတဲ့သူအနေချင်းသာရှိပါတယ်ဒါကြောင့်ဗီဒီတော်ဝင်မိသားစုအတွက်ကတော့ဘယင်မကြီးနန်းသက်80ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ
်70 years is unprecedented for a British monarch
ဗြိတိန်နန်းသက်မှာနှစ်ပေါင်း80ဆိုတာဘယ်တော့ကမှမရှိခဲ့ဘူးပါဘူးဘီယမာကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်သူအသက်20ကျော်အရွယ်ထီးနှက်အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း80အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီဘီယမာကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်လန်ဒန်စီးရီးသက်သူကပေါမောက်ကAnna White Look ပြောသွားတာပါ ပြည်ထောင်စုဘီယမကြီးအလီဇဘက်ဟာသူ့ရဲ့နန်းသက်80ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကြော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်စီမင်းခန့်ဘီယင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့တယ်လို့နိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်တဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်ဘီမကြီးအဲလီဇဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုယ်တူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရီရီမုံမုံနဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါအနှစ်80လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါတယ
်။ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိဘဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်။ဒါကြောင့်လဲပြည်တွင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူဘဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်။တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system
သူကသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေသူပါမောက်မှာထောင်လွှားခြင်းမျိုးမရှိပါဘူးတော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံးငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လိုင်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါသူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဒ ဘီမာကြီးကလည်းအဲ့လိုပုံကူမျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု290ရည်ရွယ်မှာလဲပြည်သူတွေကဒါကိုဂုံယူဆင်နွှဲကြမှာပါတော်ဝင်ဘီမာကြီးရဲ့ခန္ဓာထယ်ဝမှုသူ့ရဲ့ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတော်ဝင်ကအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုံပြုဆင်နွှဲကြမှာပ
ါဘီမာကြီးအဲလိဇဘက်အနေနဲ့ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထိနှက်မှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘီရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘီမာတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘီရင်ကနန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘီရင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘီရင်ဘူဝီဘောအဗ်ဒူရာဒက်ရှ်ကနန်းသက်290နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်ဒါကြောင့်ဘီယမကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှက်မှာဆက်ရှိနေဖို့မျှော်လင့်သူတွေအများအပြားရှိနေတယ်လို့ဘီယမကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘီယမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေအဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအင်ရှင်မင်းသားချားလ်စ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ကြီးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိတယ်လို့မြေတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြည်ခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီယမကြီးရဲ့နေရာမှာတားတော်အင်ရှိဆန်ချားလ်စ်မင်းသားအယက်ရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အကြားဘရစ်တင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there's been a lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ် UK ရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး
။ I do think people take comfort from the Queen's presence. ဒီမှာကြီးရှိနေတဲ့အ
တွက်လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့သက်တမ်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပြီးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တင်တာကိုပဲလှုပ်တဲ့သူပါ။ငိုပြရီးပြဒရမာတွေမလုပ်ဘဲနဲ့ကို့တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ။
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းအရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေဆဲပဲလို့ပြောရမှာပ
ါ I support the monarchy
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာ York နယ်သားမင်းသား Andrew နဲ့ပတ်သက်တဲ့ပြဿနာတွေမင်းသား Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ
်အသက်90အရွယ်ဘာမင်ဟမ်မြို့သား Bromley Jones ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတစ်ဦးဖြစ်တဲ့ Richard Brotherton ကလည်း ပြမကြီးကန်ကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတယ
် I think she should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရိုက်အရာကိုပြမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကပြမကြီးရဲ့အရိုက်အရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းသက်290ပြည့်သွားတဲ့ဘုရင်မကြီးအဲလီဇဘက်အတွက်ဂုဏ်ပြုအခမ်းအနားတွေကိုဒီနှစ်စွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်။ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်အက်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲလ်ကယ်ဖတ်လေးပါပါတယ်။
Obviously it's not just in Windsor it's a national
ဒီကြားကတော့ဒါဝင်းဆာနန်တော်တခုထဲနဲ့ဆိုင်တဲ့အခမ်းအနားမဟုတ်ပါဘူး။ဝင်းစာအဓိကကြတာမှန်ပါတယ်ဒါပေမဲ့ဒီခန်းနာကတနင်္ဂနွေလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းတန်290အထိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘီမကြီးအတွက်အထိမ်းမှန်ခန်းနာတစ်ရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်ဗီဒိန်ဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်290ကိုအောင်အောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီယမကြီးအဲလီဇဘက်ကိုတော့ဗီဒိန်ပြည်သူအများအပြားကကြီးညိုလေးစားအားထားနေကြဆဲဖြစ်တဲ့ဆူရာတင်ပြရင်ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမဒီချူပါရှင်။
အမျိုးသမီးကဏ္ဍအပြီးခုတော့တုဒ္ဒဆုံလင်အမေရိကန်တခွင်ပဲဖြစ်ပါတယ်။ကုန်စည်နှုန်းကြီးလာတာကြောင့်ပြန်ရောင်းချတဲ့အပိုင်းမှာတိခိုက်မှုမရှိရအောင်ဈေးနှုန်းထိမ့်ညှိပြီးတော့ဆောင်ရွက်နေရတယ်လို့စားတောက်ဆိုင်လုပ်ငန်းရှင်တွေကပြောပါတယ်။ယူကရိန်းဒုက္ခသည်တွေကိုအကူအညီပေးဖို့ဆက်ခရမန်ဒိုမှာပြင်ဆင်နေတာစတာတွေကိုအခုတစ်ပတ်သူရဆောင်လင်အမေရိကန်အစီအစဉ်မှာကိုအောင်တင်ပြထားပါတယ်ခင်ဗျာ
နယူးယောက်ပြည်နယ်မြို့တော်အယ်ဘနီတပတ်ကန်ရန်စလီယာမှာဆရီစီအမ်ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါအရင်နှစ်တွေကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လဲတက်တဲ့အချိန်မှာရောင်းအားမှာကျွန်တော်ကကြာတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကောင်လုံးမိသားစုတွေကြီးပဲအကောင်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားတွေနဲ့ကြီးပဲအကောင်လုံးလောက်တာဆိုတော့ဆိုင်ရောမပိတ်ဘူးကိုအမျက်မေးရတယ်ဘယ်လိုပြောလဲအကောင်လုံးတမိသားစုလုံးဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြာတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်ပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လိုချင်တယ်ဆိုရင်နှစ်ထုတ်ပဲရရတယ်အဲဒီမှာကိုကိုနဲ့လည်းဒီတိုင်းပဲကိုလိုချင်တယ်တော့မရဘူးအဲ့လိုမျိုးတွေတော့ခက်ခဲရှိတယ်ဗ
ျကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လောက်ရိုက်ခတ်မှုတွေရှိလာပြီးဒက်စီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမဝယ်ယူအားပေးသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလည်းပါပါတယ
်ဘေးကျဆိုရင်ကျွန်တော်စိုင်းဆောက်ခုနကဘယ်လိုပြောမလဲတဘာမှဘလောက်မှ6ချက်တော့ပဲရှိမှာ6ချက်9ချက်လောက်ပဲရှိမှာအခုအချိန်ကြတော့ကျွန်တော်တို့15ချက်လောက်ထိဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကြတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လဲဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရားဘူးရောင်းမယ်ဥမာတစ်ခုကို30ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ကျက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောက်တော့ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တော်တော့ဘယ်လိုပြောမလဲတိတ်တော့အမျက်တော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူး အလုပ်သမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်ခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီစီမ်အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ပြည့်တဲ့မှာ10မိနစ်ပဲလမ်းလျှောက်ရဟိုဘက်ဝင်းဒီဘက်ဝင်းမလို့အဲ့ဒီထဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒီတယ်ပေါ့နော်အဲ့ဒီ30လောက်ကကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရန်လေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်30အဲ့ဒီအခုဒီဆိုင်ဘေးကကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှာသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနပြော900လောက်က30ပဲရှိရတချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားပြီ
အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုံးတွေထတ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုံးတွေတက်လာမယ်ဆိုရင်တော့ဆိုင်မာရောင်းတဲ့ဈေးတွေလည်းလိုက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ်
။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးတော့ဒီထက်ကြီးလာရင်တော့ဈေးနှုံးနည်းနည်းလေးပြင်ရမယ့်သဘောရှိတယ်။အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်စတူမာတွေလည်းအများကြီးမပြတ်လာနိုင်ကြရည်လေ။အဲ့တော့ညော့သွားတာတော့မရှိဘူး။အဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လေသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်တော့တခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ကျပ်လောက်ထက်တယ်ဒေါ်လာလောက်ထက်တယ်နဲ့သူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုအခြေအနေတွေကြားမှာပဲ10နှစ်ကြာခက်ခဲခဲခဲဖြတ်တန်းဖွင့်လှစ်ခဲ့တဲ့ Cerium စားတော့ဆိုင်ရေရှည်ရည်တည်သွားနိုင်မှုလည်းသူကမျှော်လင့်နေပါတယ်ခင်ဗျာအမေရိကန်ဆိုရကယူကရိန်းဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့လည်းဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့တရားမသိရသေးပါဘူး။ဒါပေမဲ့လည်းအလဲအပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်တကျအကူအညီစပေးနေပါတယ်။ House of Bread ဘုရားကျောင်းကတင်းအုပ်ဆရာ Edward Kislian ခါက
A system of host
ဒီလိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်။အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖျက်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ်
။ Sacramento ဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီး Washington, New York, Chicago မှာလည်းနေကြပါတယ်။အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရစ်ယာန်ဘာသာဝင်အများပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဖနစ်ဆာဟာမာက
After the fall of the Soviet Union,
Soviet Union ပြိုကွဲပြီးတဲ့နောက် Ukraine နိုင်ငံသားတွေနဲ့ Soviet နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူနှစ်တောင်းလောက်ဖြစ်သွားပြီးတော့ဖျားကြောင်တွေလုပ်ငန်းတွေတိုးချဲ့ကြရတဲ့အင်အားတော်တော်တောင့်သွားပါတယ်
Crimea ကျွန်းကျွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။အခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကျန်နေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့မီလာယက်ဖတ်က
စိတ်မကောင်းဖြစ်ရပါတယ်။ကျွန်မမမောင်နှစ်ယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနေ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ Sacramento မှာခုကအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားเจ้าတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်ခဲ့သူတွေကိုလှမ်းထောက်ပံ့ပေးကြပါတယ်။ရွှေပြောင်းအခြေချသူတဦးဖြစ်တဲ့ Alexandra Jatsenko က
ကြားနေမြင်နေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါတယ်။လုံနိုင်တာတစ်ခုတည်းကလည်းအလုပ်လုပ်ပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပိုက်ဆံကူညီရုံးပဲတက်နိုင်ပါတယ
်ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကထွက်ပြေးလာသူ၄သန်းကျော်နေပြီးအများစုဟာအင်းနီးချင်းနိုင်ငံတွေမှာခိုးလို့နေထိုင်နေကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့တူတာဆောင်လင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ်ဗျာ
ီတစ်ပတ်တော့လေလူညင်ညင်းစီတဲ့ဖန်လိုရင်ဓာတ်ငွေလုံးဝမထွက်ဖဲရက်စစ်တက်ထုတ်ပေးနိုင်တဲ့တန့်ရှင်းစွန့်ရင်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွန့်ရင်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါ။အနုမျိုးအိုက်တမ်ရဲ့အလဲဘဟုနျူကလ িয়ার စ်ကွဲပွားမှုကနေထွက်လာတဲ့စွန့်ရင်ဖြစ်တဲ့နျူကလ িয়ার စွန့်ရင်ကိုသုံးပြီးရက်စစ်တက်ကိုထုတ်ယူတာဖြစ်ပါတယ်
။နျူကလ িয়ার ရက်စစ်စွန့်ရင်ဆိုတာကျွန်တော်တို့နျူကလ িয়ার ဖြူလ်လို့ခေါ်တဲ့နျူကလ িয়ার လောင်စာအဲ့ဒါကိုနျူထရွန်နဲ့တိုက်လိုက်တဲ့အခါမှာသူကပြုတ်ပွဲသွားတဲ့အချိန်မှာတပြိုင်နက်စွန့်ရင်ထွက်လာပစ္စည်းကလည်းအတိတ်ဖြစ်လာစွန့်ရင်ထွက်လာအဲ့စွန့်ရင်ကအများတော့အခုစွန့်ရင်ပေါ့အဲ့အခုစွန့်ရင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့အခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်ကိုလှည့်လိုက်ဖြစ်ရစ်စွန့်ရင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်ရစ်စွန့်ရင်အဆုံးပြုတ်တာဖြစ်တယ်အော်ကျွန်တော်တို့ကအရင်ကလည်းပြောပြပါတယ်။ဟိုဆက်ယူပေါင်း439 440လောက်ရှိတဲ့ဆက်ကျက်စစ်တပ်မီဂါဝတ်3ပေါင်းများစွာထုတ်ဆက်ဖြစ်ပါတယ
်။ဟုတ်ကဲ့ပါဆက်။နျူကလ িয়ার စွန့်ရင်တွေရလာတဲ့အခါမှာဒီစွန့်ရင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပေးပါဆက်
။နျူကလ িয়ার စွန့်ရင်တွေကိုသုံးလာတော့၄မျိုးရှိတော့ဘာတကယ်လို့တော့ပထမဆုံးသူတို့လုတ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုံလုတ်ချင်တာပေါ့။နံပါတ်1အနေနဲ့ကတော့ plan nuclear ဆိုရင် gas စွန့်ရင်ပို့ချင်တယ်။နံပါတ်3ကတော့ကျွန်တော်တို့ကဓာတ်ရုံချီနဲ့ဖေးကုတာကန်ဆာတို့ကတော့ကုတာလေအဲ့လိုမျိုးတွေသုံးတယ်။နံပါတ်4ကတော့ isotopes ဆိုတာဆေးပညာမှာအဆုံးထုတာရှိတယ်။ဒီ၄မျိုးကတော့အများဆုံးသုံးပါလေ
။ဟုတ်ကဲ့ပါဆက်။ဆက်အဲ့ဒီကမှဒီ nuclear gas စွန့်ရင်ထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆက်။အ
ဲပထမဆုံးလို့တုံးကတော့သူတို့ကအဲ့ဒါ uranium 235ကို enrich လုပ်တယ်ပေါ့အများကြီးရအောင်လုပ်တယ်ပေါ့အဲ့မှာသူက neutron တိုက်လိုက်တာခုနကလိုပဲပြွဲလို့သူစတော့တယ်ဒါပေမဲ့ပိုကောင်းလာတော့ deuterium လို့ uranium 238ပဲဒီ raw material တွေ direct ထည့်ပေါ့သုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ့ဒီ thorium ကဆိုရင် protium လို့ uranium လို့ရတယ်အဲ့တိုင်းပဲ uranium ကနေပြီးတော့238ကနေပြီးတော့လုတ်လိုက်လဲ americium လို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းတော့ပေါ့လေ။ protactinium တော့ဘာလို့အကုန်လုံးထွက်လာတယ်။ plutonium အထိကြာ။အဲ့ဒီပစ္စည်းအားလုံးကကျက်စစ်တပ်ပြန်ထုတ်လို့ရတယ်။ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အသုံးများလာတဲ့အတွက်အဲ့ဒီကောင်ကိုကျွန်တော်တို့ကဘာခေါ်လဲ breeder reactor လို့ခေါ်တယ်။အဲ့ breeder reactor ဆိုတာခုနကျွန်တော်ပြောတာလို့ပဲ thorium တို့ uranium တို့ကိုကျွန်တော်တို့က neutron နဲ့တိုက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အသုံးပြုလို့ရတယ်။radio တက်တိကြွရဲအဲ့ဒီ radio တက်တိကြွတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေက fuel အနေနဲ့အထူးဖြစ်အသုံးလိုက်တာပေါ့ဒါမှမဟုတ်တစ်ခါတလေလည်းအဲ့ဒီ fuel နဲ့မသုံးလဲအဲ့ဒီကောင်တို့ enrich လုပ်တော့တခါတက်စီတော့နှုတ်ပေါ်လုံးလိုက်တယ်ဆိုတော့ဖြစ်ကြတယ်ဒါမှမဟုတ်ခဏိခင်မှာတော့အဓိကအဲ့ဒီဓာတ်ပေါင်းပေါ်ရရှိစတဲ့ထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ breeder reactor တွေကအမှန်အရေးပါလာတာကိုတွေ့ရပါတယ်
ဆရာပြောတယ်လို့ပေါ့နော် breeder reactor ဆီမှာသုံးလို့ရဆိုတာပြန်ပြည့်မြင်ဆွန့်ရင်ဖြစ်နေတယ်လားဆရာ
အဲအဲ့လိုတော့ပြောလို့ရတော့ဗောပြန်ပြည့်မြင်ဆွန့်ရင်လို့ပြောလို့ရဒါပေမဲ့ဒီမှာကသူကပြောင်းလဲပြီးမှပြန်ပြည့်တယ်ဆိုတော့လေ breeder ဆိုရင်ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့ပစ္စည်းတစ်မျိုးဖြစ်သွားတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းကိုပြန်သုံးတော့အဲ့တော့ဒါပစ္စည်းအစစ်အစစ်တွေဖြစ်လာတော့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြည့်မြင်ဆွန့်ရင်ပေါ့လေပြည့်ဖြုံမြင်ဆွန့်ရင်ဆိုပြီးတော့နာမည်တက်ပြီးတော့သုံးလာတော့မရှိသေးဘူးဒါပေမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmentalist တွေကတော့သုံးချင်လို့မားတွေကတော့အဲ့ဒါအများကြီးဆိုဘောမတူကြဘူးပေါ့
ဆက်ဒီ nuclear ဆွန့်ရင်ကိုတချို့ကတန်ရှင်းနဲ့ဆွန့်ရင်လို့လည်းပြောတယ်ဆရာအဲ့ဒါတော့မမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့ဆွန့်ရင်လို့သူတို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့ဆွန့်ရင်ပြီးတာဟုတ်အဲ့တော့သူကအမှန်တန်ရှင်းနဲ့ဆွန့်ရင်ပေါ့ကမ္ဘာကြီးမှာ carbon dioxide ကြောင့်ကျွန်တော်တို့ဝေးခြင်းဖြစ်တဲ့ဝေးခြင်းကြောင့်ဒီရေခဲတွေရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစသဖြင့်ပေါ့ကျွန်တော်တို့လည်းဒီတန်ကိုခံစားရပါတယ်အဲ့မဲ့ carbon dioxide လုံးဝမထွက်တဲ့အဲ့ဒီ nuclear ဆွန့်ရင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီ nuclear ဆွန့်ရင်မှာတစ်ဖက်ကလည်းအဲ့ဒီ reactor ဆီကဒီခါကျတော့ထိန်းလို့မရထိန်းသိမ်းလို့မရဖြစ်ရင်ပတ်ဝန်းကျင်အရန်ညံ့ညံ့စီတယ်ဒီညံ့သွားလားဒီပေါင်း340အထိဒီပတ်ဝန်းကျင်အသုံးလို့မရကဘာမျိုးပြည့်စည်သွားတယ်အဲကြောင့်ဒီကတန့်ရှင်းတယ်လို့ပြောပြီးမဲ့သူကညံ့ညံ့လာတဲ့ ပါနေတော့သူတို့မှပြောရခက်စွန့်ရင်ကတော့ထွက်လာတဲ့ခါတော့စန့်ရှင်းပါတယ်သို့တော်လည်းဒီမှာကျန်တဲ့ဟာညံ့ညံ့လဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိတယ်လို့ကျွန်တော်ထင်တယ်အဲ့တော့နာမည်အစ်စ်တော့ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ
်ဟုတ်ကဲ့ဆရာဆိုတော့ဒီနျူကလ িয়ার ဓာတ်ပေါင်းဖိုတွေနဲ့ပေါ့နော်ရက်စစ်ဓာတ်အားတွေထုတ်နေကြတာမြန်မာနိုင်ငံအတွက်ကိုဆရာဘယ်လိုသဘောရပါလဲဆရာမြန်မာနိုင်ငံအတွက်ဖြစ်နိုင်ပါမလားဆရာ
တကယ်တကယ်တော့မြန်မာနိုင်ငံမှာလုပ်ဖို့လည်းကောင်းတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ဆက်တယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာခုနကပြောလို့ monetization တွေကနေပေါ့ကျွန်တော်တို့တူရီကအများကြီးရ။အတူရီကအများကြီးထွက်တယ်လို့မြောက်ပိုင်းဘက်မှာလည်းကျွန်တော်ယူရီနီယံနဲ့ရှိတယ်။အဲယူရီနီယံတွေကကျွန်တော်တို့ကအရင်က enrich လုပ်ဖို့ဆိုတော့ခက်တယ်ယူရီနီယံနဲ့ဆိုဘူးကမဆုံးတဲ့ဟာ။ဒါပေမဲ့အခုက238ကိုတိုက်ရိုက်သုံးလို့ရတယ်။တူရီကလည်းတိုက်ရိုက်သုံးလို့ရတယ် breeder တွေကြတယ်ပေါ်လာပြီဆိုတော့ဘောကအခွင့်အလမ်းအရန်ကောင်းလာ။အဲ့ဒီဟာကိုကျွန်တော်တို့ကယူပီယာစိတ်ကိုနှစ်ခုသုံးခုလောက်ပါလေဓာတ်ပေါင်းပုံလေးလုတ်ပေးလိုက်တော့ကျွန်တော်လျှက်စစ်ပြဿနာအတော်လေးကိုပြေလည်သွားမယ်နောက်တော့ကျွန်တော်တို့ဒီမှာဆိုရင်စိတ်ကိုအလုပ်ကစစ်တက်စီဥပေါ်လဲရောက်ရင်လုတ်ရင်နိုင်ငံတကာလည်းဝင်ပြီးအလုပ်လာလုပ်လို့ရတယ်။ဘေးကတိုင်းပြည်တွေနဲ့လည်းအလုပ်တွဲလို့ရတယ်။ဥပမာအဖြစ်ခုဘင်္ဂလားဒေ့ရှ်ဆိုရင်သူတို့ဒီယူပီယာဓာတ်ပေါင်းပုံကြီးပြီးသွားရင်ပေါ့လေဒီလိုလည်းဆိုလို့လုပ်တယ်။သူတို့စစ်တက်တွေလုံးလုံးထွက်လာကျွန်တော်လည်းသူစိတ်ကိုလည်းအများကြီးတက်လို့ရတယ်လေ။ဒါပေမဲ့ကျွန်တော်တို့ကလျှက်စစ်တအားမရှိအဲ့တော့လျှက်စစ်တအားမရှိဘူးဘယ်တော့မှမဖြစ်နိုင်ဘူး။ဟောရေအားလျှက်စစ်လုပ်မယ်ဆိုလည်းကန့်ကွက်တူများရှိတော့အဲ့ဒီတရားဓာတ်ပေါင်းကိုများလုပ်ရင်ကောင်းမလားလို့ဒီအကျိုးအပြစ်လေးကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တိုင်ပင်ဆွေးနွေးဖို့တော့လိုမယ်လို့ထင်ပါတယ်
။ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার စွမ်းအင်ကိုအများဆုံးသုံးတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်လက်စစ်စွမ်းအင်ထုတ်နိုင်တဲ့နျူကလ িয়ার နဲ့ပတ်သက်ပြီးတော့ဓာတုပညာရှင်ဒေါက်တာခင်မောင်ညွန်းနဲ့ဒေါခင်မျိုးသက်ဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကျင်တယ်မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေဒါမှမဟုတ်လေလူအခွင့်အရေးချိုးပေါက်ခံရတဲ့အခြေအနေတွေကို VOA ကိုစာရေးသားပေးဖို့လိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ Facebook စာမျက်နှာ Messenger မှာလည်းလာပြီးစာရေးလာပြီးတော့ပေးပို့နိုင်ကြပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
Indo-Pacific ဒေသရင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာနေချိန်မှာအာဆီယံနိုင်ငံတွေနဲ့တသားတည်းရှိကြောင်းပြသမှုတို့မြင်ကြတဲ့ Washington DC ကအမေရိကန်အာဆီယံထိပ်သီးအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်အာဆီယံဆက်ဆံရေးခေတ္တကိုရောက်လာပြီလို့ပြောကြားလိုက်ပါတယ်။ဒေသရင်းရေကြောင်းစီမံကိန်းအသစ်တွေအတွက်သမ္မတဘိုင်ဒန်အစိုးရအဖွဲ့ကအမေရိကန်ဒေါ်လာတန်း60ချထားပေးမှာဖြစ်ကြောင်းပြောပါတယ်။ Washington DC မှာနှစ်ကြာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဒုတိယမြောက်နေ့ဖြစ်တဲ့တောက်ကြနေ့မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်နဲ့အာဆီယံနိုင်ငံချိုင်းဝန်ကြီးတွေတွေ့ဆုံရမှာမြန်မာအရေးကိုလည်းအလေးထားပြောဆိုသွားပါတယ်။အာဆီယံအနှစ်ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကနိုင်ငံချိုင်းဝန်ကြီးပရက်ဆွန်ကွန်နဲ့တွေ့ဆုံရမှာလည်းမြန်မာအရေးဖြည့်ရှင်းဖို့မျှော်လင့်ကြောင်းပြောခဲ့တာပါ။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာ86ရက်ထဲရောက်လာချိန်မှာယူကရိန်းအရှေ့ပိုင်းဒေါန်ဘတ်စ်ဒေသကမဟာဗျူဟာအရအရေးပါတဲ့ဆိုင်ဗစ်ကီဒေါနက်စ်မြစ်ကိုဖျက်ကူးဖို့အတွက်ကြိုးစားတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကတိုက်ထုတ်ခဲ့တယ်လို့ဗြိတိန်ထောက်လှမ်းရေးကတောက်ချန်နေမှာပြောပါတယ်။ကိုဗစ်ကရောဂါအဆုံးသတ်ဖို့ဆိုတော့ဝေးနေပါသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကချက်တဲ့ပရင်းတွေကသတိပေးလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။စနေနေ့ဒီကနေ့မနေ့ခင်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Zubair Tayyab တို့ဖြစ်ကြပါတယ် VOA ရဲ့ဒီကနေ့မနေ့အစီအစဉ်တွေကိုလိုင်းနိုမီတာ24 50 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.